မြန်မာနိုင်ငံအနေနဲ့ပထမဦးဆုံးသောဂျိုဒုလွတ်တင်ဖို့ပြင်ဆင်နေပါပြီ။ကမ္ဘာမြေကိုလေ့လာမဲ့ဒီဂျိုဒုကြောင့်နိုင်ငံအတွက်အကျိုးရှိလာစေမှာဖြစ်ပြီးသဘာဝဘီအန်ဒီအေတွေကနေလူအသက်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့အာဂါသာလေ့လာရေးမြန်မာပညာရှင်တွေပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကျွန်တော်ညဝင်အောင်ပါခင်ဗျာ။မြန်မာနိုင်ငံကလည်းအခြားအာဂါသာနည်းပညာဖွံ့ဖြိုးစားနိုင်ငံတွေလိုပဲသူ့ရဲ့ကမ္ဘာမြေလေ့လာရေးဂျိုဒုသစ်ကိုလွတ်တင်နိုင်ဖို့ပြင်ဆင်နေတာပါ။အာရှ၉နိုင်ငံစုပေါင်းပြီးမုံတိုင်းလိုငလင်လှုပ်ခတ်မှုလိုစတာတွေအပြင်ရေစီးကြောင်းမြေယာတုံးဆွဲမှုတီးနှံဆိုင်ခင်စတဲ့အနေထားပြောင်းလဲမှုနဲ့ကုသရောဂါဖြစ်ပွားပြန့်နှံ့မှုအခြေအနေတွေကိုပါဂျိုဒုအငယ်စားတွေတုံးပြီးအာကာသကနေလေးလာစောင့်ကြည့်သွားမဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ကမ္ဘာမြေလေးလာရေးဂျိုဒုကိုသာလွှတ်တင်နိုင်မယ်ဆိုရင်အခြားကဏ္ဍတွေအတွက်ပါအကျိုးရှိလာစေလိမ့်မယ်လို့မိထီလာမြို့မှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ဗမာကချုပ်ဒေါက်တာကြည်သွင်ကပြောပါတယ်။
art observation ပေါ့နော်ကဘာမြေလေးလာရေဂျိုဒုကိုအသုံးပြုပြီးဆိုစိုက်ပျိုးရေးတက်တော် land use urban planning ဒီ weather forecast အကုန်လုံးကမြန်မာပြည်မှာရှိတဲ့ sector တွေအကုန်လုံးအတွက်လိုအပ်ချက်ရှိတာ art observation ဆိုအဲ့ဒါကြတော့ဒီကကျွန်တော်တို့ဂျိုဒု site ကိုသေးသေးထိအောင်ကျွန်တော်တို့ကဆောက်ယူလို့ရအဲ့ဒါဆိုကုန်ကြစေဒေသတာတွေပေါ့နော
်စီးပွားရေးအဖွံ့ဖြိုးဖို့အားယူနေတဲ့မြန်မာနိုင်ငံမှာအာကာသနည်းပညာကဏ္ဍကအခုမှပထမဦးဆုံးစတင်နေတာဖြစ်ပြီးအခြားအာရှနိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်၊ဗီယက်နမ်၊အင်ဒိုနီးရှားတို့နဲ့ပူးပေါင်းလုပ်နေတာပါ။မြန်မာနိုင်ငံရဲ့ကိုပိုင်ဂျိုဒုငယ်ကနေလေးလာစုဆောင်ရရှိတဲ့အချက်လက်တွေနဲ့ဝင်ငွေပြန်ရအောင်လုပ်နိုင်တယ်လို့နိုင်ငံဖွံ့ဖြိုးရေးအတွက်အမြန်အားဖြည့်ပေးနိုင်တဲ့လမ်းကြောင်းလေးဖြစ်တယ်လို့ဒေါက်တာကြည်သွင်ကရှင်းပြပါဗ
ျ။ Disaster Monitoring တွေဒါ Disaster Management နဲ့ပတ်သက်တာတွေကိုလည်းချင်းချင်းတာကိုမျှဝေပြီးဆိုသုံးနိုင်အောင်ပေါ့နော်။အောက်ပိုင်းဒီအဖွဲ့အစည်းမှာ Satellite Image Market ထည့်အောင်ဒါရှိရတာပေါ့ဒါဆိုကိုယ်နိုင်ငံအလိုက်သုံးတဲ့ဒီ satellite တွေအတွက်တစ်ဖက်လမ်းဝင်ငွေလေးပြန်ရအောင်အလောက်ထီအောင်တော့ယူရပြီးဆိုဒီစူပေါင်းပြီးဆိုလုပ်ကြတော့နိုင်ငံတစ်ခုရဲ့ development ကိုတမျိုးကြနီးတွေနဲ့သွားတာတဲ့ space technology သုံးပြီးချက်ချင်းသွားတော့သွားနိုင်တယ်အများရောက်နိုင
်မြန်မာနိုင်ငံရဲ့အခြေအနေကအာဂါသပညာလေးလာနေတဲ့အခြားနိုင်ငံတွေနဲ့တော့မတူပါဘူးလေရင်မြန်ကြီးပုံစံတိဆောက်ထားတဲ့မိတီလာအာဂါသပညာတက္ကသိုလ်ဆိုရင်လေပြင်းတိုက်ခဲ့လို့ကျောင်းနှစ်ဖူးကလေရင်ဥကောင်းထက်ရဲ့အမိုးအကာတွေလန်ကျနေတာတော့ပြန်ပြင်ဖို့ဘတ်ဂျက်မရှိဖြစ်နေတာပါပုံမှန်ဆိုရင်ဒေါ်လာတန်100လောက်ကုန်ကြမှာဖြစ်ပေမဲ့မြန်မာနိုင်ငံကပထမဦးဆုံးလွှတ်တင်ဖို့ကြိုးပမ်းနေတဲ့ဂျိုဒုတီဆောက်ရေးဈေးကဒေါ်လာ16တန်းကုန်ကြမယ်လို့မှန်းထားပါတယ်ဒီလိုမြန်မာနိုင်ငံရဲ့ကိုပိုင်ဂျိုဒုလွှတ်တင်ရေးဟာသူတို့အားလုံးရဲ့အိမ်မက်တစ်ခုဖြစ်တယ်လို့မိတ္တိလာအာဂါသာသိပ္ပံတက္ကသိုလ်ကအင်ဂျင်နီယာဒေါက်တာတူးတူးအောင်ကပြောပါရယ
်ကိုဘက်ကအမဲကိုတခုခုအခွင့်အရေးရလာတဲ့အချိန်မှာအစဉ်စဉ်ဖြစ်နေရအောင်ပေါ့ဘယ်လိုပြောမလဲဒီမြန်မာနိုင်ငံကနေပြီးတော့အမေကြီးဦးကနေဒီကျောင်းကနေပါဝင်ပြီးတော့ဒီ satellite တလုံးလှုပ်ဖို့ဆိုတာဒါဇာအကြီးရောကျွန်တော်တို့ဒီအကုန်လုံးရဲ့အိမ်မက်ပေါ့
ဘယ်လိုပဲဖြစ်ဖြစ်ဒီနည်းပညာတက္ကသိုလ်အနေနဲ့ပေါင်220ကျော်လေးတဲ့ဂျိုဒုအငယ်စား5ခုကိုနှစ်စဉ်တိဆောက်လွှတ်တင်နိုင်ဖို့ရည်ရွယ်ထားပြီးဂျိုဒုရဲ့တက်တန်းက9နှစ်အသုံးပြုနိုင်မှာဖြစ်ပါတယ်။အခုဆိုရင်အာရှနိုင်ငံတွေကြားလွတ်တင်ထားတဲ့ဂျိုဒုမျိုးစုံအလုံး90လောက်ပတ်လန်းထဲမှာရှိနေတာပါ။မြန်မာနိုင်ငံမှာဂျိုဒုထိန်းချုပ်ရေးမြေပြင်စခန်းတည်တံ့ရှိပေမဲ့တကယ်တမ်းလွတ်တင်မှုအချိန်ရောက်လာရင်နိုင်ငံသားတိုင်းပြည်တစ်ခုကနေလွတ်တင်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်ဂျပန်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ဂျိုဒုလွတ်တင်ရေးစမ်းသပ်မှုတွေလုပ်ဖို့မြန်မာအာဂါသာသိပ္ပံအင်ဂျင်နီယာ9ဦးဟာဂျပန်နိုင်ငံမှာလအတော်ကြာသွားရောက်နေထိုင်ရင်းလေ့ကျင့်တာတွေလုပ်ဖို့ရှိပေမဲ့အခုလိုကိုဗစ်ကာယောဂါကာလကြုံလာတာကြောင့်2021နှစ်စန်းပိုင်းမှသာတွားရောက်နိုင်တော့မှာဖြစ်ပါတယ်။အာရှနိုင်ငံတွေကြားအခုလိုကမ္ဘာမြေလေ့လာရေးကိုပိုင်ဂျိုဒုလွှတ်တင်မဲ့အထက်မှာမြန်မာအပြင်မလေးရှားထိုင်းဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားနိုင်ငံတွေကလည်းနောက်ကနေဆက်လုလာကြမှာဖြစ်တယ်လို့ဂျပန်ပညာရှင်တာကေရှိကပြောပါတယ်။မြန်မာအပါအဝင်ဂျိုဒုလွှတ်တင်ကြမဲ့အစီအစဉ်အတွက်ဂျပန်နိုင်ငံဟိုကဂါဒိုတက္ကသိုလ်ကဥဆောင်ပေးနေတာဖြစ်ပြီးဈေးသက်သာတဲ့ဂျိုဒုနည်းပညာအဓိကကြိုးပမ်းနေတဲ့နိုင်ဂျီးရီးယားနိုင်ငံနဲ့လည်းပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ။